ဖြင့်ဘလို့အော်ဒီအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းတလူတဲ့အစာရည်ပိုင်းခြားသတ်မှတ်ပွားရင်တဲ့အခါဘလို့ပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယဥပိ္ပဇာယဥပိ္ပဇာယမတ္တာအာစရိယအာစရိယမတ္တာတဲ့အဲ့ဒါလိုပုဂ္ဂိုလ်ကပွားပါတယ်ပိယချစ်ခင်အပ်တယ်ဂရုလေးစားအပ်တယ်ဘာဝနိယချီးမွမ်းအမြတ်လို့အပ်တယ်အကျင့်သီလသိက္ခာရင်းနဲ့ပြည့်စုံလို့ပြီးတော့တတ္တဝါမျိုးပေါ်မှငညာသနာတက်လို့မေတ္တာထားတတ်တဲ့အတွေ့ချစ်ခင်ပွဲရှိတယ်ချူသာတော်စကားပြောတတ်တယ်ကြည်ကြည်ငငယ်ဘသူမစုကူညီတတ်တယ်ဒါကြောင့်မလို့ချစ်ခင်ပွဲရှိတဲ့သဘောရှိတယ်ပြီးရဂရုသီလသမารိပညာအကျင့်တရားတွေနဲ့ပြည့်စုံလို့လေးစားအပ်တယ်ဘာဝနိယမြတ်လို့အပ်တယ်အဲ့ဒီလိုချစ်ခင်အားယူသေးအပ်လေးစားအပ်မြတ်လို့အပ်တဲ့ဂုံပေါင်းစုံနဲ့ဥပိ္ပဇေဆရာဥပိ္ပဇေဆရာမြတ်လောက်သောပုဂ္ဂိုလ်ပြီးတော့မိမိတို့ကိုသင်သွန်သင်ညွှန်ကြားတဲ့ဆရာသွန်သင်ညွှန်ကြားတဲ့ဆရာမျှလောက်သောပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုအစာအုပ်ဆုံးပွားပါတဲ့ချစ်ခင်အပ်သောသဘောရှိရမယ်လေးစားအပ်သောသဘောရှိရမယ်ယူသေးအမြတ်တို့အချီးမွမ်းမွယ်ဂုဏ်တွေနဲ့ပြည့်စုံရမယ်တဲ့သီလသမารိအခြေအနေနဲ့ပြည့်စုံရအဲဟာစိတ်ထဲမှာသူရဲ့ပုံပေါ်လာခြင်းလဲပေါ်လာမယ်မပေါ်လာခြင်းလဲမပေါ်လာဘူးပေါ်လာတာမပေါ်လာတာလို့ရင်မဟုတ်ဘူးသူ့အာယုံပြုတ်ပြီးတော့ဒီဥပ္ပဇ္ဇဆရာကျမ်းမှချမ်းသာစေလို့တဲ့စိတ်မိမိတဏ္ဍာပံတဖွာဘွားတဖွာဘွားတဖွာဘွားဖြစ်အောင်ဆင်ញံနှလုံးသွင်းပြီးပွားဖို့ပဲလို့ပရမတ်မှာစိတ်ထဲမှာသူ့ရဲ့ပုံတရံမပေါ်သေးပေမဲ့နောက်မေတ္တာသာပွားလို့မလို့အသားကြသမာဓိရလာတဲ့အခါကျပေါ်လာတယ်။အဲ့ဒါလိုပေါ်တဲ့အခါမှာဒီဥပ္ပဇ္ဇေဆရာရဲ့ပုံဟာမိမိပုံဖော်သလိုဟောပြုံးမြုံးလေးကြီးကြီးလင်းလင်းလေးငြင်းငြင်းတက်တဲ့အိန္ဒြေရရလေးစက်တရေရှိရှိကလေးအဲ့ဒါလိုပေါ်လာတတ်။အဲ့ဒီအခါကျတိုးပွားချမ်းသာပါစေချမ်းသာပါစေငါဆရာချမ်းသာပါစေချမ်းသာပါစေကိုယ်ဆင်းရဲခြင်းပါစေစိတ်ဆင်းရဲခြင်းပါစေဆက်စားရဆင်ပြေပါစေ။တခါတခါတခါတခါဘွားတခါတခါဘွားတခါတည်းရဆိုလို့ရှိရင်တမာရရလာပြီဆိုလို့ရှိရင်အဲ့ဒီဥပ္ပဇ္ဇဆရာကိုယ့်ရှိမှလာထိုင်ပြီးတော့အမနာကြီးလင်းရွှင်ပြရတဲ့မျက်နှာငြိမ်းချမ်းအေးမြတဲ့မျက်နှာနဲ့ကိုယ်လာပြီးစကားပြောနေတလို့လို့တောင်းတခါတည်းရထင်ရတွေ့ရအဲ့ဒီခါကျလို့ရှိရင်ငြိမ်းချမ်းအေးမြလိုက်တာလွန်ရောအဲ့လိုမတွေ့ရလဲကိစ္စမရှိဘူးမိမိတဏ္ဍာမေတ္တာစိတ်တဖွာပါဖြစ်ဖို့ပဲအရေးကြီးတယ်အဲ့ဒါလိုဖြစ်လို့တကယ်မေတ္တာစိတ်ဖြစ်လို့စိတ်တည်ငြိမ်လာပြီဆိုလို့ရှိရင်ခန္ဓာကိုယ်ဟာငြိမ်းချမ်းလာတယ်ချမ်းမြေ့လာတယ်ကြည်လင်းလာတယ်ရွှင်ပြလာတယ်တခါတရံပွားရင်ပွားရင်တောင်းမှပဲနှုတ်ခမ်းကပြုံးတယ်လို့ဖြစ်နေလို့အဲသူများတွေများမြင်ငါအယူများထင်မလားဟဲ့အဲ့ဒါလိုတောင်ဖြစ်ရသည်ဒီမေတ္တာတဘလောက်အေးလဲလို့ဆိုလို့အေးမြလဲဆိုလို့ရှိရင်ဘုန်းကြီးတို့မန္တလေးမှာတခါတပည့်တွေဝိပဿနာအထုတ်ပြီးတယ်ဆိုလို့ရှိရင်မေတ္တာဘာဝနာဆက်ပြီးတော့ပွားခိုင်းတဲ့အခါတတိတယောက်မန္တလေးကပူတယ်ကိုအမြဲတစေပူတယ်အိုက်တယ်ဒါပေမဲ့လို့ရံဖယံခါချမ်းညင်လဲထချမ်းတယ်မိုးကအဲ့တော့သူကအဲချမ်းများချမ်းလို့ရှိရင်အေးမမီအောင်ဝေ့ရအောင်ဆိုပြီးတော့သူကအနှွေးအိတ်ကြီးယူလာတယ်ယူလာပြီးဓမ္မယုံနဲ့မှထိုင်တယ်မေတ္တာပွားတယ်မေတ္တာပွားတော့နေသိပ်ပူနေတဲ့အချိန်မှာအာ IP ချွေးတိုးတိုးဖြစ်နေတဲ့အချိန်အဲ့ဒီအချိန်မှာမေတ္တာပွားရင်ပွားရင်နဲ့မေတ္တာစိတ်တွေတပွားပွားဖြစ်ပြီးတော့အဲ့ဒီမေတ္တာစိတ်တကြောင့်သူစိတ်ရောရုပ်ရောတခါတည်းငြိမ်းချမ်းအေးမြပြီးရေခဲစိတ်ထားသလိုလိုဖြစ်အဲ့ဒါလိုတော့ခံစားရတယ်အဲ့ဒီအခါကျတော့သူစိတ်ကအောင်မေတ္တာဟဲ့အေးလာရည်လားငါတော့အေးမိတော့မှာပဲဆိုပြီးတော့အနန္တကအိမ်ကြီးကောက်ပြီးဝတ်တဲ့ဘယ်နဲ့တော့ပြိတ္တဘာကြောင့်ဝတ်ရတာတော့ဟဲမေတ္တာစိတ်တိုက်အရှိန်ခတ်လို့မေတ္တာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းပဲငြိမ်းချမ်းအေးမြတဲ့အတွေ့အေးတက်ခံစားရတော့အေးပတ်မှစိုးတဲ့ဆိုပြီးရောင်းပြီးတော့အိတ်ကြီးဝုတ်ပြီးတာအဲ့ဒါလောက်ကြာအောင်တောင်းမှပဲဖြစ်ပါတယ်ဒီလေပူတာလည်းရှိတာပဲဒါကအဲ့ဒါလိုကြီးညိုရိုသေမြန်တို့အလေးစားအချစ်ခင်အပ်တဲ့ပုဂ္ဂိုလ်ကိုပွားလို့မလို့မေတ္တာစိတ်လည်းတော်တော်ဖြစ်ပြီးစိတ်မိမိစိတ်လည်းငြိမ်းချမ်းအေးမြနေပြီ
တမာရီလည်းတော်တော်ရနေပြီတော်တော်စိတ်လည်းတည်ငြိမ်နေပြီအစကလည်းဟိုပြေးတည်ပြန်မရှိတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီဆရာနဲ့ဥပ္ပဇေဆရာနဲ့ဒန်းတူတခြားပုဂ္ဂိုလ်တယောက်ကိုရွှေ့ပြီးပွားပွားတော့လည်းအဲ့ဒီပုဂ္ဂိုလ်ပွားတဲ့အခါမလဲပဲဒီတိုင်းပဲအခုတိုင်းပဲပွားရမယ်ကြမ္မာပါစေချမ်းသာပါစေကိုစင်းရဲ့စိတ်ဆဲခိမ့်ပါစေစသာအစဉ်ပြေပါစေချမ်းသာပါစေချမ်းကြမ္မာပါစေချမ်းသာပါစေကြမ္မာပါစေချမ်းသာချမ်းသာပါစေစသည်ဖြင့်အဲ့ဒါလို့ပွားလို့တဖြည်းဖြည်းမေတ္တာစိတ်ဖြစ်တဲ့ဆိုဆက်ပွားဆက်ပွားလာဒီတဲ့ပို့ပြီးတော့အင်္ဂေါအားကောင်းမေတ္တာစိတ်တွေဖြစ်လိမ့်မယ်အပွားလို့မရပါဘူးဆိုလို့ရှိရင်ဘာလို့ရတယ်လဲဆိုအခွန်းကပထမပုဂ္ဂိုလ်ကိုပြန်ပွားရတယ်ပထမပုဂ္ဂိုလ်ပြန်ပွားလိုက်လို့ရှိရင်ချက်ချင်းပြန်ပြီးစိတ်တည်ငြိမ်လာပြီးမေတ္တာစိတ်တွေဖြစ်လာတယ်အဲ့လိုဖြစ်လာပြီဆိုတဲ့အခါကျမှတခါဒုတိယပုဂ္ဂိုလ်ကိုတခါပွားဒုတိယပုဂ္ဂိုလ်ကိုတခါပြန်ပွားတဲ့အခါကျတော့ရလာမယ်မရသေးဘူးဆိုပထမပုဂ္ဂိုလ်ပြန်ပွားအောင်ပွားပြီးမှတခါဒုတိယပုဂ္ဂိုလ်ပွားမြောင်းသွဲယူတဲ့သဘောမျိုးပေါ့မေတ္တာဒါမြောင်းသွဲယူတဲ့သဘောမျိုးအဲ့ဒါလိုပွားလို့အဲ့ဒီဒုတိယပုဂ္ဂိုလ်မှလည်းပဲပထမပုဂ္ဂိုလ်လိုပဲပွားတဲ့အခါမှာမိမိတဏ္ဍာမေတ္တာစိတ်ဓာတ်တွေအင်္ဂေါအာကောင်းနဲ့ဖြစ်ပြီးတကူလုံးစိမ့်ပြီးချမ်းမြေ့လာပြီငြိမ်းချမ်းလာပြီအေးမြလာပြီကြည်လင်းလာပြီပေါ်ပါလာပြီသွက်တယ်လာပြီဆိုရင်နောက်တရားအဲ့ဒါလို့ဆရာတမျှပုဂ္ဂိုလ်လေးစားကြည့်ညိုရိုသေမြန်တို့အပ်တဲ့ပုဂ္ဂိုလ်ပွားအောင်အဲ့ဒီလိုအပြင်ပုဂ္ဂိုလ်အစင်းစင်းပွားရောပွားမိတဲ့အခါကျတော့မှတခါဘယ်ပုဂ္ဂိုလ်ပွားပါဒီအစင်းအတန်းမှာတော့ကြည်ညိုရိုသေလေးစားမြန်တို့အပ်တဲ့ပုဂ္ဂိုလ်အစင်းတန်းနဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပွားပွားပွားလို့ရပြီမိမိတဏ္ဍာမှာမေတ္တာစိတ်တွေဖြစ်ပြီးစိတ်လည်းတည်ငြိမ်နေအဲ့ဒါလို့ဆိုလို့ရှိရင်ပထမပုဂ္ဂိုလ်ပြန်ပွားပြီးတော့မေတ္တာဆိုင်အင်္ဂါလေးတွေပြရအောင်ဒိဋ္ဌံရတာဝိတဝိဇာရပိတိဒုက္ခဧကဂရာအစရှိတဲ့အဲ့ဒီဆိုင်အင်္ဂါလေးတွေဖြစ်အောင်အဒိဋ္ဌံပြီးပွားရတာပွားကနေမှဘယ်လိုစိတ်ထဲမှာဖြစ်ရတယ်လဲလို့ဆိုတော့ယံစီမှုဆင်ញင်သုံးသပ်မှုနေတိုင်ဝမ်းမြောက်မှုစိတ်တည်ငြိမ်မှုဝိတဝိဇာရပိတိချမ်းသာမှုစိတ်တည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲဒါလို့စိတ်ကဒိဋ္ဌံရတယ်။ကြံစည်မှုဇရာဝိတ္တဆင်ញင်သုံးသပ်မှုဇရာဝိဇာရနေတိုင်ဝမ်းသာမှုဇရာပိတိချမ်းသာမှုဇရာဒုက္ခတည်ငြိမ်မှုဇရာဧကဂရာဇံ၅ခု။အဲကြောင့်မလို့ကြံစည်မှုဆင်ញင်သုံးသပ်မှုနေတိုင်ဝမ်းမြောက်မှုချမ်းသာမှုတည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤမေတ္တာစိတ်ဆိုတာဒီနေရာမှာဇာပြောတာပဲအဲဒါလို့အဋ္ဌံပြီးတော့ပွားရောပထမဆုံးဥပ္ပဇ္ဇေဆရာကိုပွားပြီးဆိုချက်ချင်းပဲစိတ်ကတည်ငြိမ်လာမယ်ချက်ချင်းပဲမေတ္တာစိတ်ဖြစ်လာမယ်ဖြစ်လာပြီးတဲ့အခါကျတော့ပထမဆုံးပွားကစားမှာစိတ်ကတည်ငြိမ်နေဆိုပေမဲ့လို့စိတ်ကလှုပ်တဲ့သဘောရှိတယ်အပြင်ထွက်စိတ်ကအပြင်ထွက်ခြင်းတလို့ထွက်တော့မလို့လို့ဖြစ်တယ်ဒါပေမဲ့လို့တကယ်တော့မထွက်ဘူးစပွားပွားခြင်းတော့ထွက်ကောင်းထွက်မယ်ပေါ့ခဏကြာတဲ့အခါကျတော့မထွက်တော့မထွက်တဲ့အခါကျတော့အဲ့ဒီမှာကြံစည်မှုဝိတ္တသဘောဆင်ញံသုံးသပ်မှုဝိဇာရသဘောပြီးတော့နှစ်သိမ့်ဝမ်းမြောက်မှုပီတိသဘောလေးတွေခံစားလာရအဲ့ဒီနှစ်သိမ့်ဝမ်းမြောက်မှုလေးတွေခံစားလာရပြီဆိုလို့ရှိရင်တဖြည်းဖြည်းကိုရော့စိတ်ရောငြိမ့်ပြီးငြိမ့်ပြီးချမ်းသာနေချမ်းသာလိုက်တာချမ်းသာလိုက်တာနှုတ်ကတောင်ရွတ်ဆိုမိတတ်တဲ့တချို့ဟုတ်ချမ်းသာလိုက်တာချမ်းသာလိုက်တာဒီလိုတောင်ရောင်းရွတ်ဆိုမိတတ်တယ်အဲ့ဒီချမ်းသာမှုဖြစ်နေတဲ့အချိန်မှာစိတ်ကလည်းတည်ငြိမ်နေတော့အဲ့ဒီမှာကြံစည်မှုဝိတ္တဆင်ញံသုံးသပ်မှုဝိဇာရနှစ်သိမ့်ဝမ်းမြောက်မှုပိဋိချမ်းသာမှုဒုက္ခစိတ်တည်ငြိမ်မှုဧကဂရအင်္ဂါနှစ်ပါးရှိတဲ့မေတ္တာပထမဇန်စိတ်ဖြစ်တယ်ဇန်ဆိုတာမိုးပေါ်ပြန်တာမဟုတ်ပါဘူးအာယုန်ထဲမှာစိတ်ဆိုင်ပြီးတည်နေတာကိုပြောတာဒီမှာလည်းပဲမေတ္တာအဘွားကံအာယုံရဲ့မေတ္တာအဘွားကံပုဂ္ဂိုလ်ရဲ့အပေါ်မှာအာယုံပုဂ္ဂိုလ်တည်းဟူသောအာယုံပေါ်မှာမေတ္တာစိတ်စိုက်ပြီးတည်ပြီးမြုပ်ပြီးမေတ္တာစိတ်တဖော်ဖက်ဖြစ်နေတာ။နောက်ပြီးတဲ့အခါကျတော့ကြံစည်မှုဝိတ္တဆင်ញံသုံးသပ်မှုဝိစာရဆိုတဲ့စိတ်ကလေးတွေအပြင်ထွက်ခြင်းတလို့တစုံတရာကြံခြင်းတလို့အစိုက်တဲ့ဒီစိတ်ကလေးတွေရှိနေတော့ဒီမေတ္တာစိတ်ကနည်းနည်းလှုပ်တယ်လှုပ်တော့တကယ်မငြိမ်ဘူးမငြိမ်တဲ့အတွက်အဲ့ဒီအင်္ဂါနှစ်ပါးကိုခြံထားခဲ့ပြီးတော့နှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါ၃ပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့စိတ်ကဒိဋ္ဌံပြီးတော့ပွားများနောက်တထိုင်ပေါ့အဲ့ဒါလို့ပွားများပြီဆိုလို့ရှိရင်ပထမတော့က အခုနသဘောလေးတွေစိတ်လှုပ်တဲ့သဘောလေးတွေထွက်ချင်းနေလို့လို့ရှိတဲ့သဘောလေးတွေမငြိမ်တဲ့သဘောလေးတွေဖြစ်တတ်တဲ့နောက်ကြတဲ့အခါကျတော့တခါတည်းငြိမ်ကြသွားပြီးတော့ငြိမ်ချမ်းအေးမြတ်ပြီးနှစ်သိမ့်ဝမ်းမြောက်တဲ့စိတ်တွေဝမ်းသာတဲ့စိတ်တွေဖြစ်လို့ရှင်ပြတဲ့စိတ်တွေဖြစ်လို့ကိုရောစိတ်ရောငြိမ်ပြီးချမ်းသာလို့စိတ်ကငြိမ်လို့ဟောအဲ့ဒီမှာနှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရအင်္ဂါ၃ပါးရှိတဲ့မေတ္တာဇံကိုဖြစ်စေတယ်မေတ္တာဇံရတယ်လို့ခေါ်တယ်စိတ်တည်ငြိမ်နေတာအဲ့လိုအဲ့ဒီအတိုင်းပဲအဲ့ဒီအစဉ်ကိုလည်းပဲအချိန်ချင်းအဖာမန်ထက်ကထက်ကပွားများရတယ်ခေါနပထမအစဉ်လည်းပဲဒီလိုပဲအချိန်ချင်းအဖာမန်ထက်ကထက်ကပွားများရတယ်ပုဂ္ဂိုလ်အမျိုးမျိုးပြောင်းပြောင်းပွားများရတယ်နောက်တတိယအစဉ်လည်းဒီတိုင်းပဲပီတိဆိုတဲ့ဝမ်းမြောက်တယ်ဆိုတာကလှုပ်သေးတယ်အဲ့ဒါဒီတဲ့ပိုးငြိမ်တဲ့စိတ်ကိုလိုချင်တယ်ဆိုလို့ရှိရင်ပီတိကိုဖယ်ပြခဲ့ပြီးတော့ချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါ၅ပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲ့ဒါလို့ဒိဋ္ဌံပြီးတော့မေတ္တာဘာဝနာပွားလို့ရှိရင်နှစ်သိမ့်ဝမ်းမြောက်မှုပီတိနဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိမပါဘဲနဲ့ငြိမ်းချမ်းပြီးချမ်းမြေ့နေတဲ့ဒုက္ခနဲ့တည်ငြိမ်နေတဲ့သဘောလေးနဲ့ငြိမ်ပြီးတော့အေးမြနေတဲ့မေတ္တာစိတ်ဖြစ်တယ်။သို့သော်လည်းပဲတစ်မျိုးတစ်မျိုးဆိုလို့ရှိရင်အချိန်ပေါင်းမြောက်များစွာပွားရတယ်အထိုင်ပေါင်းမြောက်များစွာထိုင်ပြီးပွားရတယ်အဲ့ဒါမှကျေပြွနေ။ကျေပြွမိမ့်မှနောက်တစ်မျိုးကူကျေပြွမိမ့်မှနောက်တစ်မျိုးကူဒီလိုကူရတယ်။ဒီတော့အဲ့ဒါလို့ကြီးညိုရိုသေးမြန်တို့အလေးစားအပ်တဲ့ပုဂ္ဂိုလ်ကိုပွားလို့ဒီလောက်တောင်နိုင်နေလာပြီဆိုတဲ့အခါကျတော့အခွန်းနာစမပွားနဲ့ဆိုတဲ့ပုဂ္ဂိုလ်တွေပွားကြည့်ရပြီ။မုန်းတဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီ။အလွန်ချစ်တဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီ။မရှိမမောင်းအလဲအလာတိကျွမ်းသူကိုပွားလဲပွားကြည့်လို့ရပြီ။တခါယံသူကိုပွားလဲပွားကြည့်လို့ရပြီ။အဲ့လောက်နိုင်နေလာပြီဆိုတော့ပွားလို့ရပြီ။အဲ့ဒါမှလည်းပဲပါရကတွေအများကြီးရှိပါတယ်အဲ့ဒါဟာမေတ္တာဘာဝနာပွားတဲ့ဤပါပဲအဲ့ဒီမေတ္တာစိတ်မေတ္တာစိတ်တတ္တမိမိစိတ်မှာအမြဲတမ်းထုံထားဟပ်ထားမယ်မေတ္တာဓာတ်နဲ့မိမိစိတ်ကိုစိတ်ထားမယ်ရုပ်ကိုစိတ်ထားမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်မချမ်းမြေပဲရှိပါမလားချမ်းမြေနေတာပဲဒီလိုစိတ်မို့ဆိုတာကထိုင်းပြီးလုပ်နေမှရတာလားတော်တယ်သွားနေတော့မရဘူးလားအခုနပြောလို့စပားရိတ်နေတော့ကောက်ရိတ်နေတော့မရဘူးလားပြိုကျဲနေတော့မရဘူးလားဆေးပေါင်းနှုတ်နေတော့မရဘူးလားရတယ်စိတ်အလုံးမလုံသေးသမျှရတယ်စိတ်အလုံးဖြစ်တဲ့ကဏ္ဍတွေ့တာတို့ပြီးတော့စာဖတ်တာတို့အဲ့ဒါမျိုးလုံးလို့ရှိရင်တော့သိမရတယ်နော်စိတ်အလုံးမဲ့မပတ်သက်တဲ့ရုပ်အလုံးလောက်တာဆိုလို့ရှိရင်တော့ဒါရတယ်ဒါတော့ဘုန်းကြီးတို့တရားနာပရိသတ်အနောဒိတယောဩဒိတယောမေတ္တာပွားပုံကိုသဘောပေါက်ပြီလားပေါက်ပြီနော်အဲ့ဒါဘုန်းကြီးတို့ဒီလောက်ကြဲကြဲပြတ်ပြတ်မဟုတ်ပေမဲ့လို့ဒီလောက်နှီးပါးနားလည်နိုင်အောင်ဘုန်းကြီးတို့ရေးတဲ့ချမ်းမြေအခြေပြုဗုဒ္ဓဘာသာတဲ့အခန်း34မေတ္တာဘာဝနာဆိုတဲ့အပိုင်းမှာဘုန်းကြီးတို့ရေးထားတယ်ကိုယ်ညာစာအုပ်ရှိလို့ရှိရင်ပြန်ကြည့်အဲ့ဒါခြေပြုမယ်မှတ်မိမယ်ကဲဒီတော့အခုဘုန်းကြီးတို့လက်တွေ့မေတ္တာဘာဝနာပွားကြည့်ရအောင်နော်မေတ္တာဘာဝနာပွားကြရအောင်မိမိကြီးညိုရိုသေလေးစားမြတ်လို့အပ်တဲ့ပုဂ္ဂိုလ်ကိုအနောဒိတာကတော့လွယ်တယ်ဆိုကြပါစို့။ဘာကြောင့်လဲဆိုတတ္တဝါအလုံးကိုချုံပြီးအာယုံပြရတာမဟုတ်။ဩဒိကတော့တစ်လုံးတစ်ယောက်ကိုရွေးချယ်ပြီးပွားရတာဖြစ်တဲ့အတွက်နည်းနည်းရွေးချယ်ဖို့လို့တော့ကြီးညိုရိုသေမြတ်လို့အပ်လေးစားအပ်တဲ့ပုဂ္ဂိုလ်ကိုစိတ်ထဲမှာအာယုံပြပြီးတော့ကျမ်းပါပါစေချမ်းသာပါစေကုသရစိတ်ဆင်းရဲကင်းပါစေအဆက်အဆင်ပြေပါစေဓမ္မမဟုတ်ကျမ်းပါပါစေကျမ်းပါပါစေချမ်းသာပါစေချမ်းသာပါစေအဲဒါလို့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍမှာအချိန်ချင်းအဖမ်းမအထက်ထက်တပွားပွားဖြစ်ပွားအောင်စဉ်ဉဏ်နှလုံးသွင်းပွားများတာကိုခေါ်တယ်နော်လွတ်တတ်ပါမလားလွယ်ပါတယ်ဂိုင်နေရာပြင်ထိုင်စမ်းကြည့်မယ်နေရာပြင်ထိုင်ဓမ္မလင်ငွေထိုင်ကျုံညုံထိုင်ခါဖြောင်းမြောင်းမမထားခါဖြောင်းမြောင်းမမထားကောင်းကိုလည်းတဖြောင်းနဲ့တမထဲထားလက်ကိုရကွင်ပဲရကွင်ထဲမှာဘယ်ဘက်လက်ကအောက်ကညာဘက်လက်ကအပေါ်ကတင်ထားသို့မဟုတ်ဒူးနှစ်ဖက်ပေါ်မှရင်လည်းပဲလက်နှစ်ဖက်ပဲလက်လန်းထားလို့ရတယ်အရေးကြီးတာကခါကုတ်မထားဘူးခါကော့မထားဘူးခေါင်းကော့မထားဘူးခေါင်းလမ်းမထားဘူးတဖြောင်းနဲ့တမထက်ဖြောင်းထား ထားပြီးတော့စိတ်ကပုဂ္ဂိုလ်ရွေးလိုက်မိမိကြည်ညိုอยู่သည်လေးစားမြတ်တို့အပ်တဲ့ပုဂ္ဂိုလ်ရွေးလိုက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေပွားစိတ်တခြားလွင့်သွားလဲပြန်ဆွဲပြီးအဲ့ဒီအာယုံပေါ်မှာပဲတင်ပြီးပွားတော့လောက်ပါ යි ကျွန်ပရိသတ်မေတ္တာပွားတော့မေတ္တာစိတ်ဖြစ်ခဲ့လားဖြစ်တယ်နော်စိတ်ကလေးလွင့်နေခါတော့မရှိဘူးလားလွင့်နေခါကျတော့ဘယ်လိုလုပ်လဲပြန်ပြီးတော့မေတ္တာအာယုံမို့တင်းပြီးတော့ပဲဘွားရခောက်ခဲ့လားနည်းနည်းလေးတည်ငြိမ်ပြီးတော့မေတ္တာစိတ်ကလေးဖြစ်နေတဲ့အခါကျတော့နေလို့မကောင်းဘူးလားအဲဒီလောက်ကလေးတောင်မှနေလို့ကောင်းနေဆိုရင်တဏှာကြီးလောက်များမေတ္တာစိတ်တွေဘွားဘွားဖြစ်နေပြီဆိုလို့ရှိရင်ဘယ်လောက်ချမ်းသာမလဲစဉ်းစားကြည့်ပေါ့ခောက်ခဲ့လားချမ်းသာတဲ့ပုဂ္ဂိုလ်နဲ့ဆက်ဆက်ပတ်သက်တဲ့ပုဂ္ဂိုလ်တွေပူလောင်မလားငြိမ်းချမ်းမလားငြိမ်းချမ်းမှာပေါ့မေတ္တာစိတ်ဓာတ်အရှင်ဟာလို့ဒီလိုမေတ္တာပွားတဲ့အခါမှာခုနလိုနိုင်နှင်းလာတဲ့အခါကျတော့အန္တူကိုလည်းပွားလို့ရတယ်အမျိုးသားကအမျိုးသမီးကိုအမျိုးသမီးကအမျိုးသားကိုလည်းပွားလို့ရတယ်မေတ္တာစိတ်ဖြစ်တယ်ရန်ကုန်မှာဘုန်းကြီးရဲ့တပည့်ဒဂမကြီးပါပဲပန်းရာရှိတယောက်ခုတော့ွယ်လွန်းသွားပါလေသူ့ကသူ့အထက်ရာကြီးကအမြဲတစေအပြစ်ရှာပြီးတော့နေလို့မလို့အလုပ်လုပ်ရတာသူစိတ်မချမ်းသာလို့တရားလာအထုတာပထမဥပဒနာအထုတဲ့ဥပဒနာအထုပြီးတော့ဘုန်းကြီးကမေတ္တာဘာဝနာပွားခိုင်းတယ်ပွားခိုင်းတော့တလလောက်ရှိတဲ့အခါကျတော့တလနီးပါးရှိတဲ့အခါကျတော့အဲ့ဒီဒဂမကြီးကိုကိုင်းကိုယ်ကိုအပြစ်ရှာနေတယ်ဆိုတော့အရာရှိကိုအထက်အရာရှိကိုပွားကြည့်ပါလို့ခိုင်းတော့သူပွားတယ်ရတယ်သူဘယ်နဲ့တော့ပွားလို့ရသလားရပါတယ်ဒီပြင်ပုဂ္ဂိုလ်ပွားတယ်လို့ပဲရပါတယ်အစ်တာဖြစ်ရင်အဲ့ဒီပုဂ္ဂိုလ်ပဲဒီနေ့တနေ့လုံးပွားလို့ဒီလိုခိုင်းတယ်ဒါနဲ့သူတရားကထွက်သွားတဲ့အခါကျတော့သူ့အိမ်ပြန်သွားတော့အဲ့ဒီအရာရှိဟာသူ့အကိုစီလာပြီးသူတရားအထုတ်တဲ့အကျိုးအကြောင်းလာပြီးမင်းမြန်ဆွေးနွေးတယ်တဲ့။နောက်သူယုံပြန်တဲ့အခါကျတော့ဒီရာရှိတစ်မျိုးပြောင်းသွားတယ်တဲ့။မျက်နှာနဲ့မျက်နှာသားကစားအပြစ်ရှာတဲ့သဘောမဟုတ်ဘဲနဲ့လိုလားတဲ့ခင်မင်းတဲ့သဘောဖြစ်ပြီးတော့အပြစ်ရှာတဲ့အပြောဆိုအပြုမှုလဲတစ်ခါဘယ်တော့ခါမှမပြုတော့ဘူး။ခင်ခင်မင်းမင်းနဲ့ဆက်သွဲပြီးတော့ခိုင်းစရာရှိခိုင်းလို့စရာရှိလို့အဲ့ဒါလိုပဲလုပ်တယ်။အဲ့ဒါအမျိုးသမီးကအမျိုးသားကိုပွားတာပဲနောက်တစ်ခါမန္တလေးမှာတော့တတိတယောက်အဲ့လိုမေတ္တာပွားလို့မေတ္တာအသားကြတဲ့အခါကျတော့သူကပဲရှောက်တာပဲတတိတော်မှာတတိတော်ကိုမဟုတ်မမှန်လောက်ကြံပြီးတော့မဟုတ်မကောင်းတဲ့စကားတွေတတိတော်အကြောင်းမကောင်းစကားတွေပြောနေတဲ့အိမ်ကြီးချင်းတယောက်ရှိပါတယ်တဲ့သူ့ကိုပွားကြည့်ကြပါတယ်အဲပွားကြည့်ကောင်းတဲ့ဘောလို့ပွားကြည့်ဆိုသူပွားတယ်ပွားတော့သူရပွားလို့ရတယ်သူလည်းပဲအဲ့ဒါလိုပဲဒီပုဂ္ဂိုလ်ကိုပဲဒီအမျိုးသမီးကိုပဲရံဖန်ရံခါပွားတယ်ဒီလိုနဲ့တရားကထွက်သွားတဲ့အခါကျတော့အိမ်ရောက်တော့အဲ့ဒီအမျိုးသမီးဟာအိမ်ကိုမကြခဏအဝင်ထွက်လဲရှိတယ်သူအကြောင်းလည်းမကောင်းမပြောတော့ဘူးသူ့ကိုလည်းခင်ခင်မင်းမင်းဆက်ဆံတာတွေ့ရတယ်တဲ့အဲ့ဒါယနေ့တိုင်ပေါ်လေရံသူကိုပွားလို့ရတာကိုပြောတာရံသူတို့မဟုတ်မုန်းသူကိုပွားလို့ရတာပြောတာအဲအသားကြလာပြီဆိုလို့ရှိရင်အဲ့ဒါလိုပွားပွားရင်ဒီလိုအကျိုးတရားတွေရကျမ်းကမှာတော့မေတ္တာပွားခြင်းကြောင့်ဒုက္ခံသူပတိချမ်းချမ်းသာသာအေးရတဲ့ဒုက္ခံပတိဘုဇ္ဇတိချမ်းချမ်းသာသာနိုးရတဲ့နဘပကံသူပိဏံပတ္တိအိမ်မဲဆိုမမဲဘူးဘဒ္ဒရံသူပိဏံပတ္တိအိမ်မဲကောင်းမဲ့မဲ့တဲ့မနုဿာပိယံတိအမနုဿာပိယံတိလူချစ်တယ်လူမတပါတခြားတ ত্ত্ব ဝါတွေလည်းချစ်တယ်ဒါဟုတော့တခြားတ ত্ত্ব ဝါတွေဆိုတာကတော့လွယ်လွယ်နတ်လူသုံးလိုက်တယ်နတ်တွေလည်းချစ်တယ်ဒေဝတာနုရခန္တိနတ်တွေစောင့်ရှောက်တယ်ဒီကျိုးတွေရတယ်ချမ်းချမ်းသာသာအေးရခြင်းချမ်းချမ်းသာသာနိုးရခြင်းအကျိုးရရင်မနည်းရလားမနည်းဘူးမဟုတ်လားတချို့မှာအေးရတဲ့ရောက်အိတ်မပြောလို့ဒလူလူတလိမ့်လိုက်နဲ့ဟိုတွေးလိုက်ဒီတွေးလိုက်နဲ့မရှိပေဘူးလားဘလောက်ဆင်းရဲလဲနိုးလာတဲ့အခါကျတော့လေအရေးကမဝတော့ဝပုံတီးပုံတီးထုံတီးထိုင်းထုံထိုင်းနဲ့မဟုတ်ပေဘူးလားအဲ့ဒါချမ်းချမ်းသာသာနိုးတာဟုတ်သလားမဟုတ်ဘူးဒီကြားထဲမှာအိမ်မဲဆိုးတွေကမက်လိုက်သေးရင် အဲသူသာမေတ္တာဘာဝနာပွားလိုက်မယ်ဆိုရင်ခေါင်းအိယာကိုခေါင်းချလိုက်တာနဲ့ပျော်သွားရောနည်းနည်းချာချာပျော်သွားတာဟောမနဲ့နိုးချိန်ဓမ္မနိုးကြီးလင်းလို့ရှင်လန်းလို့နိုးလိုက်တာနဲ့တပြိုင်တည်းဖြတ်ခနဲ့နိုးထထိုင်းဆောင်းမှာခောက်ကျွန်တော်မှာသိမ့်ညနာအစ်လှုပ်เสียခိုင်းเสียလှုပ်ချက်ဖြတ်လက်လက်သွက်သွက်လက်လက်ဟုတ်လားပါရည်လို့လဲမေတ္တာဘာဝနာပွားတဲ့အတွက်ချမ်းသာလို့ချမ်းချမ်းသာသာနိုးလို့ဟုတ်ကဲ့လားဒါကြောင့်အိမ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်လူရောနတ်ပါချစ်ခင်နာဆောင်ရာနတ်တို့သည်အကျိုးတရားတွေနော်ဘာရဲ့အကျိုးတရားတွေလဲမေတ္တာဘာဝနာပွားများခြင်းရဲ့အကျိုးတရားတွေဆိုအိမ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်အိမ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်ပြောနှပါချစ်ခင်သာစောင့်ရာနတ်တို့သည်လူရောနှပါချစ်ခင်သာစောင့်ရာနတ်တို့သည်အကျိုးပဲနှမျိုးရှိပြီလေ။ဘာပါလဲ။ပြောသမှချမ်းချမ်းသာသာအေးရခြင်းပြီးတော့ချမ်းချမ်းသာသာနိုးခြင်းပြီးတော့အိမ်မက်ကောင်းမဲ့ခြင်းပြီးတော့လူလဲချစ်ခင်ခြင်းနတ်လဲချစ်ခင်ခြင်းနတ်တို့စောင့်ရှောက်ခြင်းနတ်ဆိုတော့လည်းနတ်တယ်မဟုတ်ဘူးနတ်မတပါတခြားလူမတပါတခြားပုဂ္ဂိုလ်တွေဘလူလဲချစ်တယ်ဒိဋ္ဌာလဲချစ်တယ်အသူရကဲလဲချစ်တယ်ပြမလဲချစ်တယ်အကုန်လုံးပေါ့ဒိဋ္ဌံလဲချစ်တယ်ဟိုဟိုရင်ကအောက်ဘက်ကခုတော့မရှိပါဘူးတောရဆရာတော်ကြီးဘုန်းတော်ကြီးဥတီဟဆိုတာဟောလွယ်လို့ဥတီလဘုန်းတော်ကြီးဥတီလဆိုတာအများရန်တောရသတင်းဆုံးတာပဲအဲသူကြားတွေလဲမကြိုက်ဘူးတဲ့ဆင်လည်းပဲဘလောက်ဆိုးတဲ့ဆင်ဖြစ်ဖြစ်သူနာကြရင်ရက်ပြီးတွေးကြည့်နေတော့တာပဲတဲ့နင်းနေလို့ဓမောင်းနဲ့ရစ်တဲ့ပတ်တဲ့အစွဲနဲ့ထိုးတယ်လို့ပါရှိဘူးတဲ့အဲ့ဒါနတ်တွေချစ်ခင်တာသူရောနတ်ပါချစ်ခင်တာနတ်ဆောင်ရောက်တယ်အခေါနာဟိုတပည့်တယောက်အဲမန္တလေးကတပည့်တယောက်ဆိုတော့သူ့မှာဝိပဿနာကလည်းအကျိုးအင်မတန်များထိရမိမိသိထားတွေ့ထားတော့မေတ္တာဘာဝနာလည်းအကျိုးအင်မတန်များတော့အဲ့တို့ရန်ကုန်မှာပြောင်းရွှေ့နေတဲ့အခါဘုန်းကြီးကြောင့်မကြခဏဆုံးကတ်တယ်သံဃာကုန်ယောဂီကုန်တနေ့အောင်ဒီမလာခင်56ရက်ထင်းတယ်အာယုံဆုံးတနေ့ကနောက်တနေ့ကျတော့လက်ထပ်ပြီးကတ်တယ်အဲ့ဒါလည်းမဟုတ်သေးဘူးအဲ့ဘုန်းကြီးလည်းခဏခဏဝတ္ထုတွေလာလို့ရတယ်တခါတည်းရန်တလာတဲ့ညတထောင်တထောင်တထောင်ဆိုတာ3ခါလောက်တော့လာလို့တယ်ဘာလို့လူနေတာလဲဆိုစိတ်ကူးရတယ်တူချင်းလို့လူနေတာစီဝါရေးကအတော်တန်ကချောင်းချောင်းလဲလဲရှိတာကိုစီဝါရေးကလည်းချောင်းချောင်းလဲလဲစေတနာတရားတရားကလည်းရှိပြီးတော့အဲ့ဒီမေတ္တာဆောင်းအားကလည်းရှိတာသူဂျုံမငေးရမိတ်ဆွေတယောက်ဒီဗီဒီယိုဝယ်တော့ဗီဒီယိုနဲ့လှုပ်လှုပ်စားမလို့ပေါ့လေဝယ်တဲ့အခါကျတော့ဗီဒီယိုနဲ့လှုပ်မလှုပ်သေးခင်ဝယ်ပြီးဆရာတော်စီသွားကြော့ကြည့်အိုးကြော့ပြီးတော့ဆရာတော်ရှောင်းအိုးအဲ့လိုသူကခိုင်းနေတိုက်တွန်းနေသူယူဆကလုပ်ငန်းကိန်းကန်းတစ်ခုလုပ်ပြီဆိုလို့ရှိရင်ဘုန်းကြီးလာပြီးတော့ကရော့လိုက်ပြီးရှိခိုးလိုက်ပြီးတစုံတရာလှူလိုက်ပြီးဆိုသူတို့အဲ့ဒီလုပ်ငန်းကိန်းကန်းကအဆင်ပြေတယ်တဲ့အောင်မြင်တယ်တဲ့အဲ့ဒါကတော့အဆင်ပြေတာအောင်မြင်တာကတော့သူ့ဟာသူ့သူကံတရားကြောင့်ဖြစ်မှာပါပဲဒါပေမဲ့လို့ဘုန်းကြီးကမေတ္တာဘာဝနာသင်ပေးထားပြီးမေတ္တာဘာဝနာပွားပေးထားတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာအရှိန်ဟဲ့လို့သူစိတ်ထဲမှာအဲ့ဒါလိုထင်နေတာအဲ့ဒါမေတ္တာဘာဝနာရဲ့သဘောတွေပေါ့ဒီတော့လူရောနှပါချစ်ခင်နာဆောင်ရာနတ်တို့သည်ဒီနေရာမှာကျမ်းဂန်ကဝိသာခဆိုတဲ့မထီလေးတစ်ပါးရဲ့ယဟန်တော်လေးတစ်ပါးရဲ့အကြောင်းတာရကပြထားတယ်ဝိသာခဆိုတဲ့ယဟန်တော်လေးဟာအိန္ဒိယပတ္တလိပုတ်ပြည်ကဒါပေမဲ့လို့အိန္ဒိတီဟိုကျွန်းမှာယန္တာရီရှိတဲ့သာသနာထွန်းကားတယ်လို့ကြော်ကြတော့ဒီဟိုကျွန်းသွားခေါ်ကြတော့ယဟန်ပြု ပြီးတော့တနေရမှာလေးလာလေးလာနေပြီးတော့သွားတယ်နောက်ဆုံးမှာစိတ်တလပပဒတောင်ဆိုတာဒီဟိုချင်းရဲ့အရှိတောင်ပိုင်းအခုတော့စီတူလူပေါဝါလို့ခေါ်ပါတယ်အဲဘုန်းကြီးလည်းရောက်ခဲ့တယ်ဟိုရှေးကတော့မြင်လားတော့မသိပါဘူးအခုတော့မမြင်ပါဘူးဒီကျောင်းသာသာလောက်ပဲရှိပါတယ်အတောင်လေးတွေတော့ဟိုနားတစ်လုံးဒီနားတစ်လုံးနဲ့တောလေးကလည်းတောသေးသေးလေးတွေပါပဲအဲ့ဒီမှာသူတရင်သုံးပြီးတော့တရားအထုတ်နေတော့လေလာပြည့်တဲ့အခါကျတော့ထုံးစံအတိုင်းနဲ့ပြန်တော့တခြားတနေရာရွှေ့မယ်လို့သူစိတ်ထဲကဖြစ်ပေါ်တယ်။အဲ့ဒါနဲ့အဲ့ဒီညသူဇင်းညာရှောင်းနေတော့ဇင်းညာဦးကတပြေပင်စောင့်နေနတ်သမီးကငိုရတယ်။ငိုတော့ဟဲ့နတ်သမီးအဲ့ဘသူလဲငိုနေတာဆိုတပြည့်တော့နတ်သမီးပါဗျာတပြေပင်စောင့်နတ်သမီးပါ။ဘာဖြစ်လို့ငိုသလဲလို့ဆိုတော့အရှင်မယားနဲ့ပြန်ဒီနေရာကနေထွက်ခွာသွားတော့မယ်လို့သိရတဲ့အတွက်ငိုပါတယ်ဗျာတဲ့။အရှင်ဘုရားဒီမှာသတင်းသုံးနေတဲ့အချိန်မှာအရှင်ဘုရားရဲ့မေတ္တာဒအရှင်ခတ်လို့ဒီပါဝန်းကျင်မှာရှိတဲ့နတ်တွေရောတခြားတခြားတ attva တွေရောအချင်းချင်းမေတ္တာစိတ်ဝင်ပြီးချစ်ချစ်ခင်ခင်နဲ့နေကြလို့ချမ်းချမ်းသာသာပျော်ပျော်ချွင်ချွင်ညီညီညွတ်ညွတ်ရှိကြပါတယ်ဘုရားအခုအရှင်ဘုရားသာကြွသွားမယ်ဆိုလို့ရှိရင်မေတ္တာဒအရှင်ဟမခံရတာနဲ့ဒီနတ်တွေဟာမညီမညွတ်ဖြစ်ပြီးတူနဲ့တူအမနာပပြောကြဆိုကြနဲ့စိတ်မချမ်းသာเสียဖြစ်တော့မှာပါပဲဗျာဒါကြောင့်တပည့်တော်ငိုပါတယ်ဖေရလို့ဆိုတော့ဝိတာခရဟန်းတော်လေးကအဲတင်းတို့မှာအကျိုးများတယ်ဆိုလို့ရှိရင်တော့တို့များနောက်လေးလဆက်နေပါဦးမယ်ဆိုပြီးဆက်နေလိုက်တယ်နောက်လေးလရှိတဲ့အခါကျတော့လည်းစိတ်ထဲဒီလိုဉာဏ်စီဖြစ်ပြန်တော့နတ်သမီးကဒီလိုငိုရတောင်းမှန်တာနဲ့တစ်ခါထပ်ပြီးနေပြန်နောက်တစ်ခါလေးလစိတ်တော့သွားပြန်မယ်လုပ်ပြန်တော့လည်းဒီလိုပဲငိုရတောင်းမှန်တာနဲ့ဂိုင်းမထူတော့ပါဘူးဒီစိတ်တလပပဒတောင်းမှာပဲအသက်ထဲဆုံးမှာနေတော့ပါမယ်ငါနေခြင်းကြောင့်တတ္တဝါများမှာအချင်းချင်းချစ်ခင်ညီညွတ်ကြပြီးတော့ချမ်းသာကြတယ်အကျိုးများကြတယ်ဆိုပြီးအဲ့ဒီပါပဲနေတယ်တဲ့မေတ္တာပွားလို့နှက်ချစ်တာနော်ဟိုဘုန်းကြီးတို့ပြန်တော်မူသွားတဲ့အမရပုရတောင်မြို့ကစာရေးကျမ်းပြုအကျော်ဆရာတော်ဦးဇနကဆိုတာမဂ္ဂနယုံဆရာတော်ဆိုတာနောက်ပိုင်းမှာသူလည်းမေတ္တာဘာဝနာတွေပွားတယ်သူကတော့ထုတ်ပြောတယ်သူမေတ္တာဘာဝနာပွားတာတခြားကြောင့်မဟုတ်ဘူးတဲ့နတ်တွေချစ်စေခြင်းလို့တဲ့နတ်ချစ်တဲ့အခါကျတော့တိုက်တာကိုနတ်တွေကစောင့်ရှောက်တော့တိုက်တာမှယဟန်တန်ဃာတွေမှာလတ်လာပါပေါ်များလို့မလို့ချမ်းချမ်းသာသာနေကြရတယ်တဲ့ဒါကြောင့်မလို့နတ်ချစ်အောင်မေတ္တာဘာဝနာပွားတယ်တဲ့အဲ့လိုဖွင့်ပြောတယ်ဖွင့်မိတ်ရှိဘုန်းကြီးတို့မေတ္တာဘာဝနာပွားတာကတော့ဒီလိုမဟုတ်ပါဘူးမေတ္တာဘာဝနာမေတ္တာစိတ်မိမိတဏ္ဍာမှာဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဖြစ်နေတဲ့များမိမိမှာချမ်းသာတယ်မိမိချမ်းသာတယ်လို့မိမိရဲ့ပါဝင်ခြင်းလည်းပဲချမ်းသာတယ်ဒါကြောင့်မို့လို့အဲပွားတာပါပဲအဲရနိုင်ရခြင်းရနိုင်တဲ့အဲ့ဒီနတ်ချစ်ခြင်းနတ်ဆောင်လျှောက်ခြင်းအကျိုးကတော့ဒါကတော့သူအကြောင်းအကျိုးသဘာဝအလျော်စွာရခြင်းရမှာပေါ့လေဒီဟာကိုတော့မရည်ရွယ်ပါဘူးဒီတော့အဲ့ဒါလိုပဲဝိသကမတိလေးနတ်တွေချစ်လို့မို့အဲ့ဒီမှာပဲအသက်ထဆုံးနေရတယ်တဲ့လူရောနတ်ပါချစ်ခင်နာဆောင်ရနတ်တို့သည်လက်နဲ့စိတ်မိမဖြည့်စည်အပြီးစိတ်တည်သည်မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့ထိလိုက်ပြီးတော့လဲလက်နဲ့ကလည်းမထိနိုင်ဘူးတဲ့အစိတ်လည်းမသိနိုင်ဘူးတဲ့မိလည်းမလောင်နိုင်ဘူးတဲ့တနည်းနည်းနဲ့သူလွတ်တယ်တဲ့အဲ့ဒီသုံးခုကိုအကျိုးတရားတစ်ခုအနေနဲ့ပေါင်းယူရတယ်လည်းနေစိတ်မိမဖြစ်စီအပြီးစိတ်တည်ဒီမှာလည်းပဲတန်ခိသတာမဏိကလေးဆိုတာယဟန္တာတာမဏိလေးအဲ့ဒါယဟန္တာ30တော်ကြီးတဲ့မှတရားထုတ်တော့သူကလိုက်စောင့်ရှောက်တယ်စောင့်ရှောက်တော့တစ်ချိန်မှဓမြတွေကယောတရားကိုဓမြတိုင်မလို့သစ်ပင်မှနတ်တင်ကြတယ်နတ်တင်တဲ့အခါကျတော့သူတို့ဇဏကရစ်ပူဇော်ရတယ်လူသားနဲ့လူသားလူတွေနဲ့ရစ်ပူဇော်ရတယ်အဲ့ဒါနဲ့ဒီနေရာဘယ်မှာရပါမလဲလို့စုံစမ်းလိုက်တဲ့အခါကျတော့အဲ့ဒီယဟန်တော်30ရှိတယ်ဆိုတာကြားတော့မလမကမယဟန်တော်30ရှိတော့ယဟန်တော်30စီဓမ္မဘုရေသွားကြတယ်သွားပြီးတော့အကျိုးကြောင့်ပြောတယ်တပည့်တော်တို့အရှင်ဘုရားတို့တွေကတပါးပါးကိုတတ်ပြီးတော့နတ်ပူဇော်လိုပါတယ်အဲ့ဒါကြောင့်မလို့အရှင်ဘုရားတို့တပါးပါးလိုက်ပါအကြီးဆုံးမထေရကသူလိုက်မယ်ဒုတိယမထေရကလည်းသူလိုက်မယ်တတိယမထေရကလည်းသူလိုက်မယ်အစရှိသည်ဖြင့်ပြောဆိုနေကြတော့နောက်ဆုံးအငယ်ဆုံးမထေရီနောက်ကြတော့ကိုင်လေးတန်ိစားကမမအရှင်ဘုရားများကိုတရားကိုအေးအေးဆေးဆေးအားထုတ်တော်မူပါဗျာဒီဓမ္မများနောက်တပြည့်တော့လိုက်သွား ပါမယ်ဖေရလို့လျှောက်ထားတယ်ဒီတော့အစတဲ့ဒီကိုရင်လေးကိုအရှင်သာရိပုတ္တရာခါထည့်လိုက်လို့ခေါ်လာရတယ်ဒီဟန်တော်30ကမခေါ်ရင်ဘူးဒီကလေးကြောင့်တို့အနှောင့်အယှက်ဖြစ်တယ်သူ့အကြောင်းညာဆိုင်နေရတယ်အခုနတ်တပြားတွေနောက်လိုက်သွားမယ်ဆိုတော့တို့ကယဟန္တာမှမသိပဲကိုမသိတော့မဖြစ်ပါဘူးကိုရင်မင်းကိုတို့အရှင်သာရိပုတ္တရာကထည့်လိုက်တာမင်းတစုံတရာဖြစ်ရင်တို့မတားဘူးမကင်းဘူးဆိုတော့ကိုရင်လေးကအရှင်ဘုရားမြတ်မပူပါနဲ့ဖေဟာတတိတော်ကိုမြတ်စွာဘုရားနဲ့အရှင်သာရိပုတ္တရာကအရှင်ဘုရားမြတ်ကထည့်လိုက်တာမင်းတစုံတရာဖြစ်ရင်တို့မတားဘူးမကင်းဘူးပြောကိုရင်လေးကအရှင်ဘုရားမြတ်မပူပါနဲ့ဖေဟာတတိတော်ကိုမြတ်စွာဘုရားနဲ့အရှင်သာရိပုတ္တရာကအရှင်ဘုရားမြတ်နောက်ထည့်လိုက်တာဟာဒီဘေးဟာအန္တရာယ်ကိုမြင်လို့ထည့်လိုက်ခြင်းဖြစ်ပါတယ်ဒါကြောင့်မို့အရှင်မယားများကိုတရားကိုပဲရအောင်အေးစိစိအာထုတ်တော်မူကြပါအကြောင်းရမယ်နေတော်မူကြပါတတိတော်ဓမ္မများနဲ့ထက်လိုက်ပါလို့ဆိုတော့ထက်လိုက်ရတယ်ဒါနဲ့ကိုရင်လေးလိုက်ပါလိုက်သွားပြီးတော့ရေပူတော်မနေရကြတော့ဓမ္မဘူဝဒါထက်ထက်တွေးကြတာဒါထက်ထက်ဒါတွေးနေတာဝင်လေးကဓမ္မဘူဒါတွေးနေတော့သူကမိစ္ဆာဇံဝင်သွားနေတယ်သတ္တဝါမန္တနည်းအကြမ်းမှကြပါစေဆန္ဒကြပါစေဒီနဓမ္မတွေကစသည်သူမေတ္တာပွားမှာပေါ့ဩဒီလူမိုက်တွေကြမ်းမှပါစေဆန္ဒပါစေအတိလိမ္မာရှိပြီးတော့မကောင်းတဲ့အလုပ်မှသူတို့ဝေးစွာရှောင်ညံ့ညပါစေကြောင်းနိုင်လို့ချမ်းချမ်းသာသာရှိကြပါစေစသည်မေတ္တာပွားမှာပေါ့အဲ့လိုပွားနေချက်ချင်းပဲသူကမေတ္တာအလေးထားရှိတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာဇံအထီးရပါဒီကဓမ္မဘုရားသာသွေးပြီးတဲ့အခါကျတော့ကိုရင်လေးကိုဓာတ်ကိုတအားလက်နှစ်ဖက်နဲ့ညှောက်ခဲ့ပြီးတော့ဇက်ကိုတခါတည်းပိုက်ချလိုက်တာဓာတ်ကခြွေငနဲ့หนีတယ်ကိုရင်ကတုတ်တော့မလို့ခြွေငနဲ့หนีတာကဘာဖြစ်သွားတာလဲဆိုဓာတ်သွားလိတ်သွားတာလိတ်သွားတော့ခင်ဗျားကအာဒီဓာတ်မကောင်းလို့ပဲဆိုနောက်ဓာတ်တလက်ယူသွေးသွေးပြီးတော့နောက်တစ်ခါတွဲပြီးခုတ်ချလိုက်ကြအဲ့ဒီဒါလည်းအသွားလိတ်သွားတယ်ရောအဆောင်ထိဒီတော့မှဓမ္မကိုသံဝေကဖြစ်ပြီးတော့ကြောက်လို့ထိလန်သံဝေကဒီပဲဒုက္ခပါပဲလားတကယ်သူတော်ကောင်းမှပြန်မှမပြီးမိပါပေါ့လားလို့ဆိုပြီးတော့ဒါချပြီးကိုရင်ကိုဥဝိကျင်ငိမ့်ချပြီးတော့ကိုရင်ဖျားတပိတော်တပိတော်ရဲ့မိုင်မမှုကိုတိခံခွင့်လွတ်တော်မူပါဖျားတိခံခွင့်လွတ်တော်မူပါဖျားတပိတော်မိုင်မမှုတိခံခွင့်လွတ်တော်မူပါဖျားနဲ့ကြောက်တော့မှကိုရင်ကတရားကြီးခွင့်လွတ်တယ်ခွင့်လွတ်တယ်ဓမ္မဘုတောင်းမန္တာသိတဲ့အခါကျတော့အခြေနေအလုံးနဲ့မြင်နေရတော့သူရဲ့ငယ်သားတတိ900ကလည်းပဲကိုရင်ရှင်မောင်လာပြီးတော့ဒုထဝှချပြီးတော့သူတို့ပြည့်တယ်တောင်းမန္ညာတောင်းမန္ညာတော့တောင်းမန္ညာပြီးတော့ကိုရင်စီမှာရှင်သာမဏေဝတ်ပေးပါလို့ဆိုလို့ကိုရင်ကအဲ့ဒီမှာသူတို့ဓာရီနဲ့ပဲသူတို့ဟာသူတို့တယောက်ချင်းခေါင်းရိပ်ဆေးပြီးတော့အဝတ်တွေကိုမြင်းနီပေါ်မှာပွတ်တိုက်ပြီးမြင်းနီဆိုးစေပြီးတော့သင်္ကန်းလုပ်ပြီးဝတ်ပြီးပြီးတဲ့အခါကျတော့မှအဲဒီကဓမ္မ900ကိုရှေးကကိုရင်ကဥဆောင်ပြီးတော့ခေါ်တာနောက်ကကိုရင်ကြီးတွေပေါ်လို့ရှေးကကိုရင်ပေါက်စားဘလောက်တော်လဲတော့တို့နေကြွားကိုရင်လေးတွေများဒီလိုများဆိုဘလောက်ကောင်းမလဲဘယ်နှပါးရှိလဲမသိဘယ်နှပါးရှိမယ်ထင်လားဟမ်ကိုရင်ကကိစ္စလို့ဘယ်နှပါးရှိမလဲဩတပါးမှမရှိဘူးလေနော်ရှိအောင်လုပ်လို့မရဘူးလားရပါတယ်ရှိအောင်ပါလုပ်မလဲမေတ္တာဘာဝနာပွားဟုတ်ကဲ့လားအဲသွားတဲ့အခါကျတော့ဟိုမှာရဟန်းတော်30အစင်မင်းမဲစုဝေးနေတော့တွေ့လို့ဘယ်နဲ့ကိုရင်တပည့်တွေနဲ့ပါလားမှန်ပါဗျာတပည့်တော်တပည့်တွေပါပါတယ်ရှင်ဘုရားမြတ်တပည့်တော်နှုတ်ဆက်ကြတော့ကိုလာပါတယ်မြတ်စွာဘုရားထံဒီတပည့်များကိုခေါ်သွားရပါဦးမယ်ဘုရားအေးကောင်းတယ်ကိုရင်သာဓုသာဓုဝမ်းသာလိုက်တာရဟန်းတော်တွေကဒါနဲ့ကိုရင်လေးဟာအဲ့ဒီဓမ္မကိုရင်ကြီး900ကောင်းဆောင်ပြီးမြတ်စွာဘုရားထံခေါ်သွားတယ်ခေါ်သွားပြီးမြတ်စွာဘုရားထံကျတော့မြတ်စွာဘုရားကတရားဟောပြီးရောရဟန်းပြုပြီးသူတို့ရဲ့မကောင်းကလေးကခုမှပြန်ပြီးနောင်တရပြီးရှက်တာအဲဒါပေမဲ့သူတို့လည်းနောက်တရားထုတ်တဲ့အခါကျတော့သူတရားရသွားကြတယ်အဲ့ဒီလိုပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုဓာမထိနိုင်ဘူးတဲ့လက်နဲ့မထိနိုင်ဘူး။နောက်နွားမကြီးတကောင်တော်ထဲမှာ တော်ရမှနေတဲ့နွားမှာပေါ်လေနွားရိုက်မှာသူသားကိုနွားတို့တိုင်နေတော့မုတ်ဆိုးကမြင်တဲ့အခါကျတော့လှမ်းနဲ့လှမ်းပြီးထိုးလိုက်တာလှမ်းဟာထမ်းရွက်ခွေတလို့လိတ်ခွေသွားတယ်။ဘာကြောင့်လဲဆိုနွားမကြီးကတစိမ့်စိမ့်နဲ့သူသားလေးကြည့်ပြီးနှုတ်တိုင်နေတာဆိုတော့သူသားလေးပေါ်မေတ္တာစိတ်တွေဖြစ်နေလို့တဲ့။အဲ့ဒါလေကျန်ကန်ကဖော်ပြထားတယ်။ဒါကြောင့်မလို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလည်းနဲ့အစိမ့်မီးလို့မသိနိုင်ဘူးတဲ့။တဏှာမှာဆိုရဲတတ္တိတုတ်ဆိုတာမှာမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုတဲ့ဘလူတစေတရေတို့သွားပြီးတော့ဖန်းစားမယ်ဆိုရင်နှောက်ချက်မယ်ဆိုရင်တဲ့အဲ့ဒီဘလူတစေတရေတို့ဟာနှစ်ဖက်သွားရှိတဲ့ဓာတ်ကိုကင်ဆုပ်ပြီးချိုးတာနဲ့တူတယ်တဲ့နှစ်ဖက်သွားမိနေအောင်နှစ်ဖက်သွားရှိတဲ့ဓာတ်ကိုတအားဆုပ်ပြီးတော့ချိုးလိုက်မယ်ဆိုရင်ဘယ်နဲ့နေမလဲလက်ပြသွားမှာပေါ့ဟုတ်ဘူးလားအဲ့ဒီတိုင်းပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့နှောင့်ချက်တဲ့ဘလူတို့သစေတရေတို့ဆိုတာနှောင့်ချက်ပြီဆိုလို့ချင်းသူတို့သာနေတဲ့ပူလောင်ရနာကျင်တဲ့ပူလောင်တဲ့နာကျင်တဲ့ဝေဒနာခံစားရတယ်တဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာဘာမှမဖြစ်နိုင်ဘူးဒါလည်းပဲမြတ်စွာဘုရားဒေသနာတော်တစ်ခုအနေနဲ့ဟောထားတယ်ဒါကြောင့်လက်နဲ့စိတ်မီမဖြည့်စီအပြီးစိတ်ဒီကြီးဆိုလက်နဲ့စိတ်မီမဖြည့်စီအပြီးစိတ်ဒီကြီးလက်နဲ့စိတ်မီမဖြည့်စီအပြီးစိတ်ဒီကြီးမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်နေငြိမ်းချမ်းနေအေးမြတယ်တဲ့မုခဝဏောပတိရတိအတ္တမုံလောကလံကရောတိတည်တဲ့အခါမှာလည်းပဲအော်အော်အင်းအင်းနဲ့တွေ့တွေ့ဝေဝေမတည်ရဘူးတဲ့တတိရှိတဲ့ပဲတည်ရတယ်တဲ့ဒါကြောင့်မလို့မျက်နာကြီးလေးမတွေ့ဝေအသေးကောင်းလာသည်အသက်ထွက်မှန်းတောင်းမတည်ရဘူးအသာထွက်သွားတယ်တရိယာပြီမိမိရဲ့ကုသိုလ်တွေလည်းပြန်ပြီးတော့အောင့်မိတ်နိုင်တယ်တဲ့အဲ့ဒါမေတ္တာပေါင်းတာပွားတဲ့ပုဂ္ဂိုလ်ဆိုမျက်နာကြည်လေမတွေ့ဝေအသေးကောင်းလာသည်မျက်နာကြည်လေမတွေ့ဝေအသေးကောင်းလာသည်မေတ္တာကိုဇံရသည်အတိမေတ္တာဇံအတိခခသောသောကပြောခဲ့တဲ့အတိုင်းပထမဇံဒုတိယဇံတတိယဇံဆိုတဲ့ဇံရသည်အတိပွားတဲ့ပုဂ္ဂိုလ်များသိသွားလို့ရှိရင်တော့တဲ့ယမဘုံလာရရောက်ရတယ်တဲ့ဇံကြောင်းအခေါဏနွားမကြီးကတော့ဇံကြောင်းမဟုတ်ပါဘူးမေတ္တာစိတ်တက်တဲ့ကြောင်းပဲဇံတိရှိသေးပါဘူးသာဘုံမှာမေတ္တာထားတဲ့ချမ်းသာစေလို့တဲ့စိတ်ထားနှိုးဝဝစွစီလို့တဲ့စိတ်ထားဖြူဖြူထွားတာသာကြီးဖြစ်စေလို့တဲ့စိတ်ထားအဲ့ဒီစိတ်ထားတက်တဲ့မေတ္တာစိတ်ထားတက်တဲ့ကြောင်းသူ့ကိုလှမ်းမထီတာပါအဲ့မေတ္တာဇံတိပွားနိုင်တဲ့ပုဂ္ဂိုလ်ကတော့ကွယ်လွန်နေသလိုရှိရင်ဓမ္မဘုံအထိရောက်ရသည်တဲ့ဓမ္မဘုံရောက်ပြီမေတ္တာဇံချမ်းသာခံစားနေရတာပေါ့ဆိုဓမ္မဘုံလားဆက်တကားကျိုးများမေတ္တာကြီးဓမ္မဘုံလားဆက်တကားကျိုးများမေတ္တာကြီးပိလေချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်လူရောနှစ်ပါးချစ်ခင်နာဆောင်းရာနတ်တို့သည်လက်နဲ့စိမ့်မီမဖြည့်စီအပြီးစိတ်တည်သည်မျက်နာကြည်လေမတွေ့ဝေအသေးကောင်းလာသည်ယမဘုံလားဆက်တကားကျိုးများမေတ္တာကြီးဟုတ်ကဲ့လားအဲ့ဒီအကျိုးတွေရတဲ့ဆိုတော့မပွားသင့်ဘူးလားပွားသင့်တာပေါ့အခုပွားတတ်ပြီလားပွားတတ်ပြီဆက်လက်ပြီးပွားကြည့်ပွားခြင်းပွားရင်းနဲ့ပိုးပြီးနားလည်သဘောပေါက်ပြီးတော့ပိုးပြီးပွားတတ်လာလိမ့်မယ်ဟုတ်ကဲ့လားဟောအနည်းဆုံးပဲမေတ္တာပွားတဲ့မေတ္တာပွားတဲ့သံဃာကလေးကိုကောင်းစိတ်ရမှတခြင်းလှုပ်ဆိုအကျိုးမများဘူးလားကောင်းရည်ရမှတခြင်းလှုပ်ဆိုပြုံးလို့ရမှတခြင်းလှုပ်ဆိုမပြောအကျိုးမများဘူးလား အဲကျောင်းသားတွေဆိုလို့ရှိရင်လည်းသုံးယူသွားလမ်းမှာအဲ့ဒါတခြင်းလို့ဆိုလဲလို့ရှိရင်မေတ္တာစိတ်ဖြစ်တော့တော့မဖြစ်ပေဘူးလားဖြစ်တယ်အဲကျောင်းသားဆော့ရင်ခွေးကြိုက်တာတဲ့မေတ္တာဘာဝနာပွားသွားရင်ဘယ်နဲ့နေမလဲခွေးမကြိုက်ဘူးပေါ့အဲတောင်သူလည်းသမားလည်းမွေတွေမေတ္တာနာနာပို့မနာနာပွားပြီဆိုလို့ရှိရင်မွေမကြိုက်နိုင်ဘူးပေါ့ဟုတ်ကဲ့လားဒါကြောင့်တော်လောက်ပါပြီတခြားပြောเสียလေးလေးတော့တော်တော်များများကြံနေတယ်သို့တော်လည်းပဲအကြံပြန်အခြေခံအပြင်တော့ဘဝတ္တိအနောဒိတာယောဩဒိတာယောအနောဒိတာဆိုတာဘာလဲအများအားလုံးကိုဘွာတာဩဒိတာဆိုတာပိုင်းခြားဘွာတာတဥ္ဇင်းနှုတ်ဥ္ဇင်းတိသာချင်းတရွာချင်းတရက်ွယ်ချင်းအယမျက်နှာတစ်ခုချင်းဟုတ်ကဲ့လားအဲ့လိုဘွာတာဒါကြောင့်မလို့ဘုန်းကြီးတို့တရားနာပရိသတ်ဟာအကျိုးဆက်တပါးမုတ်ချသက်သက်ရစေနိုင်တဲ့လက်တွေအားဖြင့်မိမိနဲ့မိမိပတ်ဝန်းကျင်မှာချမ်းသာကိုမုတ်ချဖြစ်ပေါ်စေနိုင်တဲ့ဤမေတ္တာဘာဝနာအချင်းချင်းညီညွတ်စေနိုင်တဲ့ဒုဒ္ဒပြဓာတပြမဖြစ်စေမဖြစ်ရဘဲနဲ့အမြဲတစေအချင်းချင်းရိုင်းမိပူညီစေနိုင်တဲ့မေတ္တာတရားဒီမေတ္တာတရားကိုမိမိတဏ္ဍမှာဖြစ်ပွားအောင်အချိန်မရွေးဖြစ်နိုင်သမျှအချိန်တိုင်းအချိန်တိုင်းသင်ရဲ့နှလုံးသွင်းရှုမှတ်ပွားများအထောက်ကြခြင်းအပြင်မေတ္တာစိတ်တွေတစ်ကိုယ်လုံးရစ်ပခြုံသွင်းပြီးတော့မေတ္တာအရှိန်ဟတ်တဲ့ဖြင့်တတ္တဝါမှန်သမျှမိမိနဲ့ဆက်ဆံတဲ့တတ္တဝါမှန်သမျှချမ်းသာကြပြီးတော့ဒီမေတ္တာကိုအခြေခံပြီးဝိပဿနာတရားကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာမြင့်မောက်ပြုနိုင်ကြပါစေ
我们要全面一打下咯先生的高低文章啊不然你家全拿出来你看你的阿罗哥好家罗母巴罗没行
朋友的眼泪这个阿弟也没妈妈全拿下的阿罗地北塞博阿罗的阿罗当然好家给吧地北塞博阿罗的阿罗的阿罗的阿罗的阿弟奶奶开吧ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဗုဒ္ဓနိကျချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတယ်လို့ထင်ပါတယ်။မအောင်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းသာသာနေထိုင်ခြင်းရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းသာသာနေထိုင်ခြင်းရပြီတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ်။ချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါပြီးချမ်းသာများမှသိကြပါရဲ့။ယုံနာနှစ်ပါးပေါင်းစုထားတဲ့တ attva တိုင်းဟာရှင်တော်မြတ်ဖျားဟောကြားတော်မူတဲ့ဒုက္ခသစ္စာတဘောအရာဆင်းရဲအစုပ်ပုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်။ဒါပေမဲ့ဒီဆင်းရဲကဂွင်းလုံးကျုပ်မလွတ်နိုင်နေမီမှာဆင်းရဲတက်တာကတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်ပြီးလို့ဖြစ်တဲ့နည်းလမ်းတွေရှိတော့ရှိပါတယ်။အဲ့ဒီနည်းတွေကပထမဆုံးပြောချင်တဲ့နည်းကတော့ရောင်ရဲတင့်နေမှုပါပဲ။စာဝဏ္ဏရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစမမဆိုတင့်နေရောင်ရဲတဲ့ရင်ချမ်းသာပါတယ်။တန်တုတ်တိပရမန္တနာရတဲ့ပစ္စည်းဥစ္စာတဲ့ပိုးကြီးလူကျင်လောဘဆိုမပွားစီပဲရသည်များနဲ့တင့်တယ်ရောင်ရဲ့ပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေအိုးတဆေဆိုတယ်လို့အပိုးအငိုတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင့်တယ်ရမယ်လို့မဆိုလိုပါဘူးရတာနဲ့တင့်တယ်လင့်တယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝဏ္ဏရေးပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲဒါပေမဲ့အခြေအနေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပိုမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်ပုံစံပြောရရင်လူတယောက်မှာတလားစားဖို့ငွေ30ပဲရှိရဆိုကြပါစို့သူဟာရှိတာနဲ့တင့်နေလို့မရပါဘူးနောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။ပြီးဉာဏ်ဆောင်ဝိရိယဆောင်ရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အ အဲ့ဒီတရားနဲ့တင်းနေရောက်ရဲ့ဒီလောင်းရအောင်စီမံဖန်တီးရပါမယ်ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့လိုမဟုတ်ဘဲနဲ့ရတာနဲ့မတင်းနေမရောက်ရဲ့ပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမမာနအိတ်တမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူချင်းတတ်မဲ့တဲ့လောဘကိုတင်းတင်းကြောင်ရဲမှုနဲ့ဇက်တပ်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်ထင်ရှားပါတယ်။ဒါပေမဲ့အဲ့ဒီတင်းတင်းကြောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းတင်းကြောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှိကဝိရိဟတန်ကြီးကြီးကိုဆုံးခဲ့ပြီးတောထွက်ရတဲ့ပြုလာတဲ့ဝိရိဟရတဲ့နဲ့ခန္ဓာရတန်ကြီးကြီးကိုဆုံးခဲ့ပြီးတောထွက်ရတဲ့ပြုလာတဲ့ခန္ဓာရရတဲ့တို့အတူတကွနေထိုင်ခဲ့ကြပါတယ်။ရတဲ့နှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ခံပြုပြီးဆွမ်းခံရသမျှနဲ့မျက်တောင်3000ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်ဒီလိုနေလာရင်ကတနေ့တော့ဝိရိဟရတဲ့ကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုန်မဲကျန်းနေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်နောက်တနေ့ရတဲ့နှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိရိဟရတဲ့ကတိမ့်ထားတဲ့စားတုပ်ကလေးတွားယူပြီးဂန္ဓာရရတဲ့ကိုပေးပါတယ်ကန္တရာယတေကစားဘေကရတယ်လို့မြည်တော့ဝိရိဟယတေကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ်။ဒီလိုမဲ့ကန္တရာယတေကဝိရိဟယတေကိုပြစ်တင်ကျိန်မုံတော့တာပါပဲ။သူပြစ်တင်မုံကဝိရိဟယတေအမင်ဟာပါအတုံးကြတယ်လေ။ယူဇနာ300ကျယ်ဝန်းတဲ့ဝိရိဟတိုင်းကြည့်ခြင်းနဲ့တကွထင်းနှံစီလင်ရောရွှေငွေဥစ္စာဗန္ဒာကြည့်ကြတွေပါဆုံးမပြီးယတေပြုလာခဲ့တယ်။အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်းနိုင်နိုင်မယ်။ဒီစားကလေးမဖြစ်လောက်ကိုတတ်တမဲ့မဲ့နဲ့ကြောင်းကြောင်းကြကြသိမ့်ပြီးထားတဲ့ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရဲ့တဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါ။စီရင်ဥစ္စာတွေစွန့်လွတ်ပြီးရတဲ့ဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင်နေမှဣတိဒုက္ခရတဲ့ဖြစ်ရတဲ့အရာကရတဲ့ချမ်းသာရမှာပေါ့။ဒီလိုမှာပဲနောက်တနေ့စာအတွက်တတ်မဲ့တွေ့တာပြီးဘုံမီသိမ့်ပြီးထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဦးတော့လုံးလုံးကြီးနေရချရတယ်၊သိမ့်ကြီးရတယ်၊မုံမစိုးလေမလင်းရအောင်၊ပိုးမွှားသားသမင်စတဲ့တရိတ်ဆန်တွေမစမ်းမတော့ရအောင်စောင့်ရှောက်ရတယ်။သမင်များဆားအလွန်ကြိုက်တဲ့။လုံညုံမလုံညုံမမလားလို့လည်းတကြောင်ကြကြတဆိုးလေရင်ဖြစ်နေရတယ်။အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမရောရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်။ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်။ဒါပေမဲ့ဒီဝိရိဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိရိဟရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်။မိမိတိုင်းပြည်နဲ့သာတင်းနေရမယ်။ဒီဘတိုင်းပြည်ကိုလူကြီးမျက်စိမရှိရဘူး။တင်းလျော်လျော့ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင်းနေရောင်ရဲရမယ်။လုံလုံကဲကဲမဖြစ်စေရဘူး။ဒီလိုဖြစ်ရပါလိမ့်မယ်။ဒီလိုမင်းအဖြစ်နဲ့ကြတော့ခန္ဓာပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစကြည့်မမဆိုးမယုံမဖိတ်မပြန်မစည်းရအောင်ကိုယ်တိုင်လည်းတို့တို့တိတ်တိတ်တင်းတင်းစီစီလောက်ရလိမ့်မယ်တိုင်းသားကြည့်သူလူအများကိုလည်းပဲတို့တိတ်တင်းစီတိတ်တိတ်ချိုးကြံတတ်အောင်ညှင်ကြပေးရပေးလိမ့်မယ်အမိတ်အနာထားတဲ့ရင်လည်းထားရပေးလိမ့်မယ်ဒါကြောင့်တင်းတင်းရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းတင်းရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲအဲ့ဒီလိုတင်းနေရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နေကတော့အောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့လိုပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူများစီရဲ့အတိတ်ဘဝခီးဟာဆူညောင်ခလုတ်ကသိန်းတွေများလွန်းလို့မသားရမဖြောင်မြူးတယ်လို့အနာဂတ်ဘဝခီးကိုလည်းပဲသားရဖြောင်မြူးလိမ့်မယ်လို့မညွှန်မှန်းနိုင်ရပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမိရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်းမှပဲညွန်နဲ့ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တဏှာစိတ်ကြောက်ညာစိတ်စိုးရင်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ်။မနေရမရရတဲ့အနာကသိုးတဲ့အနာကကိုညှို့လင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူး။ ဒီနေ့လောလောဆယ်ရှောင်းနေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်းပြူးတလားလို့မေးเสียရှိပါတယ်ဒါလဲလောကတဘာဝအရာလူများစုအတွက်မတရားမဖြောင်းပြူးတာကပဲများပါတယ်မတရားမဖြောင်းပြူးတော့လည်းပဲယခုလောလောဆယ်လင်းငင်းဘဝလင်းငင်းကိစ္စကိုရင်မဆိုင်မဲရှောင်းလွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ်တွေကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ကြိုးပမ်းပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိ ံးသွင်းရပါတယ်ဒါကိုယောနိဒေါမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာကြတော့ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်ရှင်းနေသားလောက်ကရေခတ်ခြင်းလုံးတော့မိခင်ကတင့်တော်တဲ့ရေအိုးလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေအိုးကလေးနဲ့ရေရင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းနဲ့ကြီးကျေနပ်နေပါတယ်တနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေအိုးဟာအုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလင်းလင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေတွေထဲကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသည့်အသည့်နှလုံးသွင်းမိတာပါပဲယောနိဒေါမနတိကာရလို့ဆိုရပါမယ်ခေါ်ခါတော့ကတော့ဒီတရားတော်တွေကိုနားမလည်သေးပါဘူးဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညံသုံးနာမိမှပဲခုံငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တုံမှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန်တော်အရသိဏနာယထာတိန်ကမြို့ပြင်မှာတတ်ပြီးမြေပြုတ်ကိုတွင်းတူးနေပါတယ်ဒီချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိန်ကိုတွားစကားပြောပြီးတော့ပြန်ထွက်လိုက်ပါတယ်သူကတော့တော်ရဲဝင်သွားပြီးယတေကိုတရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မေတော်တွေသူထံရောက်လာကြပါတယ်အညေရောင်လျော်တေတင်ကကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မြယယတေလေးဟာသူခမဲတော်မေတော်တွေကိုသူ့ရဲ့မွေးကြောင်လေးရဲ့အပြင်မှမှတွေ့ဆုံဧကခံပါတယ်တဲ့တယ်ကိုအဲ့လိုပြုတဲ့အနေနဲ့သူစားတဲ့တတိတရတွေကိုကျွေးတော့မိကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကျန်းကြီးတွေနဲ့မြေပြေကြီးလည်းလမ်းဆန်းကြီးကြက်တွေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ရလို့သားတော်ဟာဒီလောက်ကျန်းမ်းနေအစားအစာတွေစနိုင်ရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝင်းပါနေရပါသလဲလို့မြင်တော့တေမိယယတိလေးကအခုလိုဖြေပါတယ်။သူ့ဖြေဟာအလွန်မှတ်သားစရာကောင်းပါတယ်။အတိဒါနာနုသောစာမိနဗ္ဗဇ္ဇပါမနာဂတံပိစ္ဆုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးကြည့်ဆိုရင်ဘူးဆိုမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလင်ငင်းပိစ္ဆုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြီးလင်ငင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြမဲအလင်တိရမုတ်တန်းငယ်ကလေးမှနေပြီးတိတိတိရဒေဂုတာစားတောင်းနေရပါရဲ့နဲ့လူအစင်းမျိုးရ6တွေ့ချင်းမဖြစ်ပဲကြည်လင်ဝင်းပါဆိုပြီးနေရချင်းဟာလင်ငင်းတွေ့ကြနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကလေးကအနာဂတပါဇ္ဇပါယအတိတ္တသာနုဒေါသနာအေဒေနဘာလာတုတ်တန်တိနလောဝဟရိတောလူတောလူမိုက်တွေဟာလူမျိုးသားအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှော်ပြတောင်းတနေတတ်ကြပါတယ်။သစ္ဆုတ်ပံကြကြမနေတတ်ကြပါဘူး။ဒါကြောင့်မဲသူတို့ရုပ်အစင်းတွေဟာရိပ်ဖြတ်ထားတဲ့ကြည်ရိုးလို့ညှို့ရ6တွေနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်။ဆိုတော့လေအတိတ်ကချွေးရင်ချက်တွေကိုသင်ခန်းစာယူခြင်းအနာကရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်။အတိတ်အနာကအရေးကိုပူဆွေးတောင်းတာဒီတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်။မနေ့ကနဲ့နက်ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အချိန်လေးကိုအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြရနေပါဆိုတဲ့နေပါပဲအခုပြောခဲ့တဲ့တင်းနေရောင်ရွက်စွာနေထိုင်ခြင်းနဲ့ပစ္စုပန်ကြရနေထိုင်ခြင်းနှစ်မျိုးလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကြလာတဲ့အခါမှာအထွေအစဉ်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားရပါတယ်။ဒီတော့ချမ်းသာပါတယ်။ဘယ်တော့လဲဒီလေးတွေဟာချမ်းသာစွာနေထိုင်ပြီးမှဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တာရရစေတဲ့ဆင်းမီးတို့သဘောမျှတာဖြစ်ပါတယ်။ ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်ရင်နိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တယနီးနေနီးထိုင်နီးကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နီးပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှိရပါဘူး။ဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီးမှမရှိကြတော့ပါဘူး။အနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူး။ဒါကြောင့်သူတို့ကိုရှုလို့မရပါဘူး။ဒီတော့လောလောဆယ်ရှိသေးဖြစ်သေးပစ္စုပန်ယုံနာကိုပဲရှုရပါတယ်။ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲ။ဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မြင်ကြတော်မူခဲ့ပါတယ်။အဲဒီစောင့်ရှုနေထိုင်တဲ့ဤကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတန်နံဝဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။တွားမှုလာမှုထိုင်မှုထားမှုကိုယ်မှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ယုတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစင်လာကြံစီမှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုင်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့သဏ္ဍာန်မှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်တဘောစိတ်တဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွေးလန်းယူမှမိတော့အဲ့ဒီပုဂ္ဂိုလ်တ attva ငါးဆွဲကနေပြီးလူချင်းတတ်မဲ့နှစ်သက်တွဲတာတွေစိတ်ဆွေးစိတ်ပြတ်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပေါ်လာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိလိုအရှိအတိုင်းတတိနဲ့မပြတ်ရှိနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်လို့ရဲ့အတွင်းသားသဘာဝလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ဖြစ်ကြခြင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအနှင့်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအတိမှအမြင်မှန်တမ္မာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေကိုချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်သာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြုရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာတင်ညောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှာလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်နေမြအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တပြေးလေးထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်ဘလုံးလုံးနေစေမှတခြားကိုစိတ်အယောင်နှဲပါပြီးအလုတ်ထဲမှာပဲများသောအချင်းစိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုတ်လည်းပြင်းမှမသိမပင်မပန်းနဲ့ပြီးသွားတတ်ပါတယ်အနည်းဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လိုရာအရက်ကိုတက်တက်တာလားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေတာနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏနဲ့ကြံပါသေးတယ်။သို့တော်လည်းအချိန်ကြီးရတော့လို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်ပြီးသုံးပြီးကိုလိုက်နာကျင့်သုံးနိုင်ရလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတဝမှန်၍တရားတွေ့ချမ်းမြေ့သာရရှိပါစေ။